တနေ့နိုင်တိုင်းပလောမြို့နယ်မှာတိုက်ပွဲပြင်းထန်နေတဲ့နေရာတွေမှာစစ်ကောင်စီတပ်တွေအင်အားတိုးစစ်ကြောင်းစီပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ဒေသခံစစ်ဆောင်တွေကပြောကြပါတယ်အခုလဇန်ပိုင်းစစ်ကောင်စီကစစ်အုပ်ချုပ်ရေးနယ်မြေကျညာထားတဲ့အထက်ပလောမြို့ပအဝင်ခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ကပုံမစစ်ကြောင်းဆင်လာတာလို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကလည်းပြောပါတယ်ပလောဘက်ကတိုက်ပွဲသတင်းကိုတော့မမျှသတင်းအောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
ပလောမျိုးနယ်တူကြီးရွာတင်ငန်းတော်ကြီးရွာဘက်ကိုနေ့စဉ်လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံစစ်ပြေးဒုက္ခသည်တူကပြောပါတယ်
။ဟိုမှာလေတူရွာဘက်ကနေသမီးတွေတိုက်ခတ်လို့ရွာဘက်လေးလက်နက်ကြီးလာအရတအားသူပြင်းနေတာကြပါစို့
။ပလောမျိုးနယ်ဘက်မှာစစ်ကောင်စီတပ်တွေကတက်ဆွဲအထိုင်ချထားတယ်လို့လည်းပြောပါတယ်။အဲ့ဒီကနေတူကြီးရွာဘက်ကိုစစ်ကြောင်းထိုးလာပြီးတော့လက်နက်ကြီးတွေနဲ့ဥတီယာမရှိတောက်လျှောက်ပစ်ခတ်နေတယ်လို့နောက်ထပ်စစ်ဆောင်တူက VOA ကိုပြောပါတယ်။အခုရက်ပိုင်းမှာနေ့စဉ်ရက်ဆက်ဆိုးသလိုလက်နေကြီးနဲ့ပြစ်ခတ်နေတာကြောင့်စစ်ဆောင်ပြည်သူတွေစိုးရင်ကြောက်လန့်နေကြတယ်လို့လည်းပြောပါတယ်
။အဲ့ဒီတိုးရွာကိုစစ်သားဆင်းပြီဆိုလို့ရှိရင်သူကလက်နေကြီးတွေမတရားပိတ်ချတာကိုကြီးစက်တိုက်ဖြစ်ပြီးတနေ့ဆိုလို့ရှိရင်30လုံးပို့ဖက်ရရှိတယ်ဗျာလူအဲ့ဒီစစ်သားမလာဘဲနဲ့စစ်သားတွေဆင်းမလာဘဲနဲ့အဲ့ဒီလက်နေကြီးနေပဲပိတ်ချနေတာပေါ့နော်ဒီဖဲကိုကျွန်တော်တို့တေကန်တိုးဆိုတဲ့ယူပါဖဲကို
အဲ့လိုကြီးဖြစ်နေပြီဒုသာဖိတ်စရာကောင်းနေပြီကျွန်တော်တို့ပြစ်မဲ့ပြည်သူတွေတို့ဒုက္ခရောက်ကုန်ပြီသူတို့စွတ်ပြွတ်တွေရှောက်ပိတ်ချတာနဲ့အဲ့မီးရှို့တာနဲ့ဘာမှန်းလည်းမသိတော့ပါဘူးဗျာ
စစ်ကောင်စီတပ်တွေစစ်ကြောင်းထိုးတဲ့ဘက်ကိုလမ်းရှင်းတဲ့သဘောနဲ့လက်နေကြီးနဲ့ပြစ်ခတ်နေတယ်လို့တိုက်ပွဲဖြစ်တိုင်းလဲတူကြီးရွာကနေနေကိုမိရှုဖြက်စီခံရတယ်လို့ဆိုပါတယ်တူကြီးရွာဟာလေးချိန်ထက်မနည်းမိရှုဖြက်စီခံရပြီးတော့နေအိမ်တရာနီးပါးလောက်လောင်ကျွမ်းခဲ့တယ်လို့ကာကွယ်ရေးတပ်တွေနဲ့ဒေသခံတွေကပြောပါတယ်အင်ဂျီ600လောက်ရှိတဲ့တူကြီးရွာဟာပြီးခဲ့တဲ့3လလောက်ကရွာတွင်တိုက်ပွဲဖြစ်ပြီးတဲ့နောက်ရွာသူရွာသားတွေဟာအခုချိန်ထိအိုးအိမ်ဆွန့်ခွာဘေးလျာကိုတင်းရှောင်နေကြရပါတယ်စစ်ကောင်စီတပ်တွေဟာစီးရီးအရာအဓိကကျတဲ့တူကြီးရွာတောင်ကုန်းနေရာမှာထိန်းချုပ်နိုင်မှုကြိုးစားလာတာကြောင့်အခုချိန်ထိအငြင်းတန်းလိုလိုတိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့မြေခရိုင်တပ်ရင်းတပ်ပြည်သူ့ကာကွယ်ရေးတပ်တပ်ထောက်ဗိုလ်ကြီးကအသေးအဝေးကိုပြောပါတယ်အရင်နှုန်းကတူကြီးရွာတဝိုက်မှာပဲတိုက်ပွဲပြင်းထန်ခဲ့ပြီးမဲ့အခုနောက်ပိုင်းမှာနေရာတွေပြန့်ကျဲပြီးတိုက်ပွဲနယ်မြေကျပြန့်လာတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ February 9ရက်ကနေ17ရက်နေ့ထိ9ရက်ဆက်တိုက်တူကြီးရွာမြရောင်ကြီးရွာသမင်းမစားကြီးရွာစတဲ့နေရာတွေမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အထိခိုက်ရှိတယ်လို့လည်းဆိုပါတယ်လက်နေကြီးပစ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ဆေးရွာထက်မနေကလူကြီး1000နီးပါးလောက်အိုးအိမ်ဆွန့်ခွာပြီးလူရထွက်ပြေးတင်းရှောင်နေကြရပြီးအကူအညီမျိုးစုံလိုအပ်နေကြတယ်လို့ပလောပြည်သူကာကွယ်ရေးတပ်သတင်းပြန်ကြားရေးက VOA ကိုပြောပါရယ်အခုရက်ပိုင်းမှာပလောနယ်တခွင်စီးရီးတင်းမာတဲ့နေရာတိုင်းမှာစစ်အင်အားတိုးချဲ့ပြီးစစ်ကြောင်းထိုးနေတယ်လို့ပလောပြည်သူကာကွယ်ရေးတပ်သတင်းပြန်ကြားရေးကအခုလိုပြောပါရယ
်ပိုက်ပွဲဖြစ်တဲ့နေရာတိုင်းနီးပါးကတော့စိမေးဆောင်နေရှိတယ်အဲ့ဆေးပိဆောင်တွေကတော်တော်တော့များနေပြီပေါ့နော်ပုံလေး5000တောင်ကနားလောက်တော့ရှိတော့မှနေတူတယ်အချို့တလေကြတော့လဲဟိုပြန်ပြေးပြီးတော့မှနည်းနည်းငြိမ်သွားပြီဒီဆိုလို့ချင်းကိုအိတ်ကိုရွာပြန်ပြီးတော့နေတာတွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးပေါ့တည်ငြိမ်တာတော့မရှိဘူးပေါ့အဲ့လိုဖြစ်နေတာညစက်ချောင်းထိုးဖို့ဆိုတာကစက်ချောင်းကတော့အခုဒီမှာသူတို့ရေနံကုန်းနှံအကုန်လုံးကိုသူတို့ဘက်ကနေပြီးတော့မာရှယ်လော့ထုတ်ပြီးတဲ့နေကလေးကနေပြီးတော့အဲ့မှာဟိုကချထားတာပေါ့နော်သူတို့ရဲ့စကန်းတွေတားဟင်အားတွေချထားတယ်ဖြန့်ပြီးတော့ချထားတယ်ရွာတိုင်းရွာစဉ်ရွာတိုင်းနှီးပေါင်းမှချထားတယ်
ပလောမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးအဖွဲ့တွေမကြမကြတိုက်ပွဲဖြစ်နေတဲ့နောက်အခုလာဇန်ပိုင်းစစ်ကောင်စီကစစ်ဥချုပ်ရေးနေမြေကျညာတဲ့အထက်မှာပလောမြို့နယ်လည်းပါဝင်ခဲ့ပါတယ်။အဲဒီနောက်စစ်ကောင်စီတပ်စစ်ကြောင်းတွေပို့ပြီးတော့ဝင်ထွက်လာရကနေတိုက်ပွဲတွေပိုပြင်းထန်လာတာပါ။ပလောမှာလက်တလောလက်နေကြီးပြစ်ခတ်စစ်ကြောင်းစင်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးရှင်။